ငိုတဲထန်စွာရာသွန်းလို့မြေပြုံမဲ့အနေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းကြီးကတင်းကြီးတဲ့ရိုဟင်ဂျာဒုက္ခသည်တွေဘေးကင်းရာအ мян ဆုံးရွှေတောင်းကြဖို့ HRW အခွင့်အရေးအဖွဲ့ကအရေးပေါ်ကြေညာချက်ထုတ်ပြန်လိုက်ပါတယ်။အခုဆိုရင်တော့ဒုက္ခသည်ဟာသူတို့ရဲ့ယာယီတဲအိမ်လေးတွေကိုပို့ပြီးတော့ခိုင်ခန့်အောင်တည်ဆောက်နေကြသလိုမြေပြိုကျနေတဲ့အန္တရာယ်ရှိနေတာတွေကညီအ мян ဆုံးရွှေတောင်းနေကြပါတယ်။ဒုက္ခသည်တွေအတွက်စားနပ်ရိက္ခာ၊ဆေးဝါးမပြတ်လတ်စီရတဲ့ကုလမကအဖွဲ့ကကြိုးပမ်းဆောင်ရွက်နေပါတယ်မဆုမွန်ကစူးစီးတင်ပြပါလိမ့်မယ်နော
်ဟုတ်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာအခုဆိုရင်မိုးများရေကြီးပြီးတော့မုန်တိုင်းထန်ခံရနိုင်တဲ့မုတ်တုံမိုးရာသီအခြေရောက်လာပြီးဖြစ်တဲ့အတွက်ဒုက္ခသည်စခန်းတွေမှာမြေပြိုနိုင်တဲ့အနေရည်ရှိလာနေလို့ကုလသမဂ္ဂနဲ့တခြားလူသားချင်းစာနာမှုဆိုင်ရာကူညီထောက်ပံ့ပေးရေးနိုင်ငံတကာအဖွဲ့အစည်းတွေရဲ့အကူအညီကိုရယူပြီးတော့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေနဲ့ဒုက္ခသည်စခန်းတာဝန်ရှိတဲ့သူတွေအနေနဲ့ဒုက္ခသည်တွေကိုဘေးကင်းရနေရာတွေကိုအမြန်ဆုံးအရေးပေါ်ရှုပြောင်းပေးဖို့လူ့ခွင့်ရေးဆောင်ကြီးအဖွဲ့ HRW ကမေလ23ရက်နေ့ရက်စွဲနဲ့အရေးပေါ်တိုက်တွန်းကြေညာချက်ထုတ်ပြန်လိုက်တာပါ။ချက်တလုံးမှာတော့ဒုက္ခသည်စခန်းတွေမှာနေထိုင်တဲ့တိမ့်ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေဟာကုညီကယ်ဆယ်ရေးစခန်းတွေမှာတာပေါ်လင်ရွက်ဖြေတဲနေတဲ့ဝါပလတ်စတစ်အမိုးကာလေးတွေနဲ့တိဆောက်ထားတဲ့ယာယီတဲနေတွေထဲမှာခိုလုံနေထိုင်နေကြရတာဖြစ်ပါတယ်။အခုဆိုရင်တော့ဒုက္ခသည်စခန်းတာဝန်ရှိတဲ့သူတွေကဒုက္ခသည်တွေပိုခိုင်ခန့်တဲ့တဲအိမ်တွေဆောက်လုပ်နိုင်အောင်ဝါရွက်ဖြေစာတွေပေးပြီးတော့အမြန်ဆောက်လုပ်နေကြသလိုဘေးကင်းရာနေရာတွေကိုလည်းမိသားစုလိုက်အရေးပေါ်ရွှေ့ပြောင်းနေကြတယ်လို့ကုတုပလောင်ဒုက္ခသည်စခန်းတွေဥမ္မုံက VOA မြန်မာပိုင်းကိုပြောပါတယ်
။အခုလောလောဆယ်ကျွန်တော်ဒီမှာမူစီတန်ကတော့သမုဒ္ဒောင်းဒီမှာမေပြူမှုတွေကလောလောဆယ်ရှိတယ်။ဒီမှာမေပြူဖို့အဖွဲ့နေရတဲ့အနေအထားခန်းထဲမှာမေပြူဖို့နေရတော့မင်းရှိသေးတယ်။အဲ့ဒီနေရာမှာ UN IOM နဲ့တခြား NGO အဖွဲ့ UNCR တို့ပူးပေါင်းပြီးတော့တခြားနေရာကိုပြောပြောခိုင်းတာတော့ဘာလို့ရှိတယ်။အခုတခြားနေရာဒီမှာအင်ဂျီဘာတွေဆုတ်ပြီးကြွတာလည်းရှိသေးတယ်။အခုကျွန်တော်တို့တော့လောလောဆယ်အခုဟောလဲဝါရီဘာရီအင်ဂျီဘာတွေဆုတ်ပြီးကြတာဆိုတော့ကမ်းထဲမှာဟောဖို့ရှိတယ်။အခုကျွန်တော်ရှိနေတာကုသဘလုံးကမ်းဆိုင်မှာပဲနေတယ်ကျွန်တော်ကမ်းဆိုင်မှာ။အခုဟောဒီမှာရှိတဲ့ NGO အဖွဲ့တွေရာလောလောဆယ်သူတို့တားချူစားနေတယ်။ဟောသူတို့ကအစီအစဉ်ဘာရီဒီမှာဟောမူးမူးရာစီရောက်နေလို့သူတို့ကအစီအစဉ်ဒီမှာတားချူစားနေတယ်။ကျွန်တော်ကမ်းဆိုင်မှာဆိုလို့ရှိရင်ကျွန်တော်ကမ်းကဟောအင်ဂါလေငါးဆယ်လောက်ချက်စီတော့တက္ကသိုလ်မူးနဲ့ပါသွားတယ်။လေနဲ့ပါသွားတယ်။
ဒီကနေ့တရင်ပတ်ရေပြိုကျမှုအတွင်ကုတုပလောင်ဒုက္ခသည်စခန်းရရောဘာလူခါလေးဒုက္ခသည်စခန်းတွင်ကပါတဲအိမ်ငယ်လေးတချို့မြေပြိုကျတဲ့တံကိုခံရတဲ့အတွက်ဘေးလူရာကိုအမြန်ဆုံးရွှေ့ပြောင်းနေကြရတယ်လို့လည်းဘာလူခါလေးဒုက္ခသည်စခန်းနေကိုမျိုးတန်ကလက်ရှိနေရာရွှေ့ပြောင်းနေရတဲ့အခြေအနေကိုပြောပြပါပါတယ
်။ဟုတ်ပါရာပြိုတို့တဲ့ဆန္ဒမေပြိုကျမှုရောကိုကျဲရပြောပြီးကျဲချစ်ကြရဝေချပါမယ်။ပါလိကလိမအဲ့လိုမျိုးပြည်တယ်လို့ကြည့်ရတော့ကျအစ်ကိုမလေးပြစ်ခဲ့ပါတယ်အဲ့လိုမျိုးတော့အရေးပေါ်ဟိုကျန်းကျေကိုတိုင်းတွေကိုစမ်းမှန်တဲ့တွေတောက်ပြန်တယ်လို့ကြည့်ရတယ်
အခုလက်တလုံးမှာတော့ကုန်းမြင့်နေရာတွေမှာစောက်ထားတဲ့ဒုက္ခသည်စခန်းတွေအတွက်လူသားချင်းစာနာမှုအကူအညီတွေပေးပို့နိုင်အောင်အဝင်လမ်းမတွေမချော်သွားရအောင်မြေပြိုကျမှုကြောင့်လမ်းမဆက်သွယ်ရေးမထိခိုက်ကြရအောင်အရေးပေါ်ဆောင်ရွက်နေကြသလိုအခုချိန်ထိကတော့စားနပ်ရိက္ခာနဲ့ဆေးဝါးကူညီကယ်ဆယ်ရေးပစ္စည်းတွေဒုက္ခသည်တွေစီကိုမပြတ်မလတ်အမြန်ရောက်နိုင်အောင်တက်ဆိုင်ရာတာဝန်ရှိတဲ့သူတွေဘက်ကအရေးပေါ်ဆောင်ရွက်နေကြပါတယ်လို့ကုတုပလောင်ဒုက္ခသည်စခန်းတွေဥမ္မောင်မောင်ကပြောပြပါဗျာ။ဒီနေ
ရာဒီမှာခိုက်တဲ့နေတဲ့နေရာမှာလည်းရှိတယ်ဒီမှာလောလောဆယ်ကအဆန်ပြေပါတယ်မတဲ့ NG ဟောလဲ IOM နဲ့ပြည်ရပြည်ဒီမှာရှိတဲ့လူတွေကများတယ်များတယ်ဒီကတခြားဟောလောပြည်တဲ့နေရာမှာသူတို့ကလည်းလုံချုံချိုးရအများကြီးပြီးပြီးတော့သူတို့ရတာဟာကိုစဉ်းစားပြီးတော့သူတို့ပြည်နေတာပါ
Human Rights Watch အဖွဲ့ရဲ့ဒုက္ခသည်အခွင့်အရေးဆိုင်ရာဒါရိုက်တာဘင်းကတော့တချို့ဒုက္ခသည်တွေရဲ့နေအိမ်လေးတွေဟာမိုးကျလာတာနဲ့ပျက်စီးကုန်နိုင်တယ်လို့သူတို့နေထိုင်ရာနေရာကလမ်းတွေကလည်းတိတ်ပြီးတော့ချော်တဲ့အတွက်အန္တရာယ်ကြီးလာမှုရိုဟင်ဂျာတွေဟာကပ်ဘေးတစ်ခုကျရောက်လာမှာကိုစောင့်နေရတဲ့အနေအထားဖြစ်နေတယ်လို့သတင်းထုတ်ပြန်ချက်ထဲထည့်သွင်းပြောဆိုထားပါတယ်။ရခိုင်မြောက်ပိုင်းအကြမ်းဖက်မှုတွေရဲ့နောက်ပိုင်းမြန်မာနိုင်ငံဘက်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုတင်းချောင်သွားကြတဲ့ကလေးတငယ်ကိုဝင်ဆောင်မိခင်နဲ့တက်ကြီးရိုးတွေအပါအဝင်ဒုက္ခသည်ပေါင်း9သိန်းကျော်လောက်ဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကဒုက္ခသည်စခန်းတွေမှာခိုးလုံနေထိုင်နေကြရပါတယ်ရှင်
။မဆုမွန်စူးစီးတင်ပြခဲ့တာဖြစ်ပါတယ်။